ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ပို့မယ်ဆိုရင်သူတို့လုံခြုံရေးအတွက်အန္တရာယ်ရှိတဲ့အတွက်ဒုက္ခသည်ပြန်ပို့ရေးအစပျိုးအစီအစဉ်ကိုရပ်ဆိုင်ဖို့လူခွေစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့သိမ့်ချီတဲ့ဒုက္ခသည်တွေကဟိန္ဒူတွေပါဝင်ရိုဟင်ဂျာ1000ကိုနေရပ်ပြန်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေတာဖြစ်ပါတယ်။နှစ်နိုင်ငံသဘောတူညီချက်အရပထမအတုပ်ဖြစ်နဲ့ပြန်ပြီးတော့လက်ခံမဲ့လူစည်ရင်းကိုစီစဉ်နေပါတယ်။ကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့တရုတ်နိုင်ငံရဲ့ဂျာဝင်ဆက်ဆက်မှုအရအဖွဲ့ဝင်18ယောက်ပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဒီလမတ်လတတိယပတ်ထဲမှာပဲရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအတင်းကျပ်တွေ့ဆုံခိုင်းတာချင်းချောက်တာလိန်ညာလှည့်ပြားတာတွေရှိခဲ့တယ်ဆိုတာကိုရိုဟင်ဂျာဒုက္ခသည်တွေကပြန်ပြောတယ်လို့ HRW လူခွေအဖွဲ့ကပြောပါတယ်မြန်မာစစ်တပ်ဟာတနိုင်ငံလုံးနေရာအနှံ့လူတွေအစုလိုက်တပ်ဖြတ်တာတွေကျူးလွန်နေတဲ့အချိန်နောက်ရခိုင်ပြည်နယ်ထဲမှာလည်းလူမျိုးရေးခွဲခြားမှုတွေဆက်ပြီးတော့ရှိနေတဲ့အချိန်ဒုက္ခသည်တွေရဲ့သဘောဆန္ဒအရဂုံတိုက်ခါရှိရှိနေရပြန်ရေးအစီအစဉ်တွေအကောင်အထည်ဖော်ဖို့မဖြစ်နိုင်တဲ့အကြောင်း HRW လူခွေအဖွဲ့ရဲ့တောင်အားရှရေးရာဒါရိုက်တာကပြောဆိုပါတယ်ရှင်